မြောက်ကိုရီးယားရဲ့တိုက်ချင်းဖြစ်ပဲ့ထင်းဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်ကိုဟန့်တာဖို့မြောက်ကိုရီးယားနိုင်ငံကိုသတိပေးတဲ့အနေနဲ့အမေရိကန်ကတတိယမြောက်လေယာဉ်တင်စစ်သည်မော်ဒဇင်းအပါအဝင်စစ်သည်မော်အုပ်စုတစ်စုကိုပစိဖိတ်နောက်ဖက်ခြမ်းဒေသကိုဆီလွတ်လိုက်ပါတယ်။ကမ္ဘာအကြီးဆုံးစစ်သည်မော်တွေထဲကတစ်ခုဖြစ်တဲ့ USS Nimitz လေယာဉ်တင်သည်မော်ဟာ USS Carthage နဲ့ USS Ronald Reagan တို့နဲ့အတူပစိဖိတ်သမုဒ္ဒရာနောက်ဖက်ခြမ်းမှာပူးပေါင်းဒီကင်းလှည့်မှာဖြစ်တယ်လို့သတင်းရင်းမြစ်နှစ်ခုကဗျူရီကိုပြောပါတယ်။အမေရိကန်စစ်တပ်ဘက်ကဒေသတစ်ခုတည်းကိုအခုလိုမျိုးလေယာဉ်တင်စစ်သည်မော်၃စင်းတပြိုင်တည်းဆစ်လွတ်တဲ့မျိုးဟာအတော့ကိုကျွန်တော်ကြုံခဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့ဒီနျူကလ িয়ার နဲ့ဒုံးကျည်ချင်းချောင်းမှုအန္တရာယ်တိုးလာနေတာကအမေရိကန်သမ္မတဒေါ်နယ်ထရမ့်အတွက်တော့ကြီးမားတဲ့လုံခြုံရေးစိန်ခေါ်မှုတရအဖြစ်ရှုမြင်နေကြပါတယ်။အီတလီနိုင်ငံဆစ်စလီကျွန်းမှာကျင်းပနေတဲ့ဆက်မှုထိပ်သီး9နိုင်ငံရဲ့ဆွေးနွေးပွဲမတိုင်ခင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူရှိနေစဉ်သမ္မတထရမ့်ပြောကြားခဲ့တာမှာတော့ G7 ခေါင်းဆောင်တွေအနေနဲ့မြောက်ကိုရီးယားကိစ္စကိုပဲတက်တက်လီပီဆွေးနွေးနိုင်ပွဲရှိတယ်လို့ဆိုပါတယ်။မြောက်ကိုရီးယားဘက်ဒီပက်ထိန်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနောက်ထပ်မလုပ်နိုင်အောင်လို့တားဆီးတဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံပေါ်မှာတန်ခတ်ပိတ်ဆို့မှုတွေတိုးမြှင့်သွားဖို့အမေရိကန်နဲ့ဂျပန်နိုင်ငံခေါင်းဆောင်နှစ်ဦးကသဘောတူခဲ့တယ်လို့တောက်ချနေကထုတ်ပြန်တဲ့အင်ဂျီရိုရဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်ခင်ဗျ။